ရန်ကုန်စမ်းကြောင်းမြို့နယ်မှာစစ်တပ်နဲ့ရဲအင်အားယာနဲ့ချီဝိုင်းထားတဲ့ဓားကပဲပိတ်မိနေတဲ့တရင်းလာနေညာကဖြစ်ရမှာအဖမ်းဆီးခံရသူအနည်းဆုံး3ဦးရှိတယ်လို့မြို့ကန်တွေကပြောပါတယ်။လမ်းမီးတွေဖြတ်တောက်ပြီးအမှောင်ချထားပြီးတော့လုံခြုံရေးအင်အားအမြောက်အများဝိုင်းထားခဲ့ပေမဲ့ဒေသခံလူထုကတော့ညတကောင်အချိန်ထိကိုစန့်ကျင်ဆန္ဒပြခဲ့တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေညာဦးပိုင်းမှာပိတ်ဆို့ဝိုင်းထားလိုက်တဲ့အတွက်စမ်းကြောင်းမြို့နယ်တွေကလမ်းတွေပေါ်မှာလူတွေကသဲအိတ်အခြားအတားအဆီးတွေနဲ့မိမိတို့ရက်ွက်ကိုပိတ်ဆို့လိုက်ကြပြီးလုံခြုံရေးတပ်ဖွဲ့တွေပြန်ထွက်သွားဖို့အော်ဟစ်ဆန္ဒပြကြတာကို Facebook Live မှာတွေ့ရပါတယ်။ညနေပိုင်းရောက်လာတော့ဆန္ဒပြတာနေတိတ်ဆိတ်သွားပါတယ်။စစ်သားနဲ့ရဲတွေကအိမ်နေတဲ့တိုက်ခန်းတွေကိုလက်နက်မီးနဲ့ထိုးရင်းကြီးအစ်စ်တွေနဲ့ပြစ်မယ်လို့ချင်းချောက်ဟစ်အော်တန်းတွေကိုလည်းကြားရပါတယ်။ညနေ2နာရီဝန်းကျင်အချိန်အမီမပေါ်လို့တဲ့အစမ်းကြောင်းမျိုးကန်တူကို VOA ကဆက်သွယ်မေးမြန်းရမှာတော့မင်းကလေးငယ်3ဦးကိုအိမ်ပေါ်တက်ဖမ်းသွားတဲ့အခြေအနေကိုပြောပြပါရစေ
။ဟုတ်ပါပေါ့ကျွန်တော်လည်းမှတော့အိမ်ပေါ်ထိတက်ဖမ်းပါလေခင်ဗျာ။ကျွန်တော်လည်းနဲ့ဟိုပါပေါ့ဟိုတော့မေတူဆိုင်ဆိုရင်ဆက်ရှိပါလေ။တွားဆရာဝန်စီကင်းအပေါ်ထဲမှာတော့ကလေးမလေးတို့ကိုဖမ်းသွားပါရစေ။ဟုတ်ပဲဒီလမ်းထဲမှာဖမ်းသေးရနဲ့သူတို့ကပါလဲဗမီးနဲ့ထိုးပါလေခင်ဗျာ။လမ်းမီးမရှိတော့လမ်းနေတာမှောင်နေတော့ဗျအိမ်ရလဲပါလို့ကြောက်ပြီးတော့မထွက်တော့ပါဘူးဗျဆန်းကတော့ပေါ့ဗျာလူကြီးကလာအားပေးကြတယ်ပေါ့ဗျာဒါမဲ့အားလုံးနေရဆောင်နေပဲဆန်းမပေးကြပါလေကျွန်တော်တို့ဆန်းကလည်းနည်းနည်းတောင်းတော့ဗျာအဲ့လိုပေါ့သူတို့ကအတန်ပေါင်းနေပါနဲ့ခွင်းနေသူကထုတ်ခွင်းလိုက်ပြန်ကျက်လာလိုက်ထုတ်ခွင်းလိုက်ကျက်လာလိုက်ဖြစ်ပါတယ်ခင်ဗျအဲ့တော့ဒီမှာကျွန်တော်တို့ကလောက်နေပြီးရမယ်ချင်တာပေါ့ဗျာဒါမဲ့သူတို့ကပါလို့ဆိုတော့လုံးဝကိုဆန်းကလုံးဝလောက်တောင်းလောက်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တို့လမ်းမီးကိုသူကပေးမထွန်းတော့ပါဘူးခင်ဗျာအဲ့တော့အင်ဂျင်လည်းကြောက်ပြီးတော့မီးရလည်းမထွန်းတော့ပါဘူးခင်ဗျာအဲ့ဒီမှာသူကအပံပုံးတွေဖောက်ပါလေခင်ဗျာပြီးတော့အခုလက်ရှိမှာကလည်းကျွန်တော်တို့ဆန်းကြောင်းမြောက်ပိုင်းရဲ့လမ်းတွေကိုအားလုံးကိုရဲအဆောက်နဲ့အပုံချထားပါတယ်ခင်ဗျာအခုမှဘသူမှဘဲမှထွက်လို့မရပါဘူးခင်ဗျာအခုတစ်ချိန်လည်းဆန်းကြောင်းကပိတ်မိသူတွေအနေငယ်ရှိလို့ကျွန်တော်သိပါတယ်ခင်ဗျာဒါပေမဲ့တချို့သောဟာတွေလည်းအဲဒီစင်မှာကြောက်ရတဲ့ပဒလိုကလေးကြီးကိုမခေါ်ရဲရလည်းရှိပါတယ်။ဒါပေမဲ့ဆန်းကြောင်းမြို့နယ်လူတို့ကတော့ဟိုလေလူခွဲပြီးတော့ဟိုပြူဆောက်ဆောက်ထားပါလေခင်ဗျာ
။အခုအဓိကစစ်သားနဲ့ရဲကဝိုင်းထားတဲ့လမ်းတွေကဘယ်လမ်းတွေပါလဲခင်ဗျာ
။ဘောလည်းတစ်ချက်တော့ဒီဆန်းကြောင်းမြို့ကိုဆန်းမြောက်ဆိုတဲ့ new residence နဲ့ပြီးကော်စီဘောလို့မရအောင်ကြာ။မိဆက်ဘေးကနေပြီးတော့ကျွန်တော်လမ်းနဲ့ပြီးဂုံးဘော်တီတွားလို့မရအောင်ကြာ။မဟာနဲ့ထွက်လို့တော့ဘာပဲပြေးထားပါတယ်ဒီည7နိုင်မထိုးရင်အချိန်မှာအခုချိန်တော့လုံးဝမရပါဘူ
းဆိုတော့လုံကြုံရေးအင်အားပေါ့စစ်သားရဲလုံကြုံရေးအင်အားဘလောက်လောက်ချလာတာသတိပြုမိပါသလဲ
မဟာမြေရဲ့အင်အားပဲ200ကျော်ပါတယ်ခင်ဗျတက်မ89ရဲ့ရေးအင်အားနဲ့ပေါင်းလိုက
်ဒီစမ်းကြောင်းမျိုးနဲ့ဒါတယောက်အနေနဲ့ပေါ့လာမယ့်နိုင်ဤပိုင်းအတွင်းဆက်ဖြစ်လာမယ့်အချိန်ဒီပုံမှာဘာတွေများစိုးရိမ်မှုရှိပါသလဲ
အထူးသဖြင့်တော့ဗျာပေါ့ကလေးတွေပေါ်တော့အတင်းနဲ့မတက်ဆွဲမှာတော့ကျွန်တော်ဆွေးနေပါလေခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီအင်ဂျင်ဥပဒေကသူကမတရားလုပ်ဆောင်တဲ့ဥပဒေပါခင်ဗျာ။သူတို့ရဲ့အတိုင်းအတာကိုကြည့်မယ်ဆိုရင်တော့ဖတ်ဆက်လို့ပဲလာပါပဲ။ကျွန်တော်တို့ကရကြီးဥပဒေလည်းဘယ်သူမှလည်းမရှိပါဘူးခင်ဗျာ။အဲ့တော့တရားဥပဒေနဲ့မညီတဲ့ဟာတွေသူတို့လုပ်နေတဲ့ဟာတွေကကျွန်တော်တို့ကလက်မခံနိုင်ပါဘူးခင်ဗျာ။အဲ့တော့နိုင်ငံကအတိုင်းအတာနဲ့ပြီးတော့ဒီမတရားသဖြင့်ပေါ့နော်သူများအေးကိုနှောက်ယှက်ဖြစ်စီပြီးဝင်ရောက်ဖြစ်စီပြီးလုပ်တာတွေတော့ဒါတွေကိုနိုင်ငံကအတိုင်းအတာကောက်ကွက်ပေးဖို့လိုတယ်လို့ထင်ပါခင်ဗျ
။စံကြောင်းမျိုးနဲ့ရက်ွက်တွေကပိတ်မိနေတဲ့အခြေအနေကိုရောပါသက်တာသွားစီဖို့ညီညီကုန်းရက်ွက်တွေကလူငယ်တွေထွက်ပြီးရဲနယ်လုံခြုံရေးကိုညနေသကောင်အချိန်မှာဟစ်အော်ဆန္ဒပြခဲ့တာရှိကြောင်းဒေသခံတို့ကပြောပါတယ
်။စံကြောင်းမှာပိတ်မိနေတဲ့လူငယ်တွေကိုဟာဒီအခြေအနေသက်တာဝအောင်ပေါ့နော်သူတို့ရောပါဝအောင်လို့ဆိုပြီးတော့ဒီမိနီကိုမှရှိရဲဒီလူငယ်ကြီးကလမ်းကြောင်သားလောက်ထိထွက်ပြီးတော့သူတို့ဟိုတံမုံနေကြည့်ကြရဲဒီဘက်ကိုရဲရဲကားကြီးဒီဘက်ရောက်လာအောင်လို့ဆိုပြီးတော့ခင်ဗျားခေါ်တဲ့ပုံစံမျိုးပေါ့အဲ့ဒီချိန်ကဘယ်ဘယ်နာရီကြည့်တယ်ဆိုတော့ဆန်းဆန်းနာရီဝင်တယ်လောက်ထိပေါ့အဲ့ဒီချိန်ရှိရဲအခုကနေသွားပြီဟုတ်ကဲ့ဆန်းကြောင်ဘက်မှာလည်းအတန်တော့မကြာဘူးဒါပေမဲ့စစ်သားကြီးနဲ့ရဲရောတချီချီရှိနေလို့ပဲ
အခုလိုစမ်းကြောင်းမြို့နယ်အတွင်းနေအိမ်တွေပေါ်တက်ပြေးရပြီးလူအတော်များများပြိမိခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ကန့်ကွက်ကြောင်းကုလသမဂ္ဂအပါအဝင်ဂျာမနီပြင်သစ်တန်ယုံနေနဲ့ ဥရောပသမဂ္ဂမြန်မာကိုယ်စားလှယ်ရုံးတို့ကကြေညာချက်အတိအထုတ်ပြန်ကြပြီးအာဆီယံပုံမှန်အရဖမ်းဆီးအရေးယူမယ်ဆိုတဲ့လုံခြုံရေးတွေရဲ့မတရားတဲ့လိုရက်တွေကိုရပ်တန့်ဖို့ NLD ပါတီကညာတွင်းချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။